အမေရိကန်သမ္မတဒေါ်နယ်ထရန့်ကလာမယ့်2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘက်တစ်ဦးဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးပေးရေးယူကရိန်းရဲ့အကူအညီရဖို့ကြိုးပမ်းမှုဟာတရားစွဲဆိုနိုင်လောက်တဲ့အကြောင်းအရာမဟုတ်ဘူးလို့သမ္မတအိမ်ဘီရိုကတနင်္ဂနွေနေ့မှာကာကွယ်ပြောဆိုပါတယ်။မဟာအမားကြီးဒါမှမဟုတ်လဲပြစ်မှုကြီးတစ်ခုဖြစ်เสียပါမှမရှိဘူးလို့သမ္မတထရန့်ရဲ့ထိတ်တန့်လက်ထောက်တစ်ဦးဖြစ်တဲ့ကယ်လျန်ကွန်ဝေးကCNN ရုပ်သံကိုပြောဆိုတာဖြစ်ပါတယ်။ယူကရိန်းနဲ့ဆက်ဆက်ပြီးသမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေအပေါ်ပြစ်မှတ်ထားပြီးတရားစွဲဆိုနိုင်ရေးစုံစမ်းမှုဆက်လက်လှုံ့ဆော်ဖို့ဒီမိုကရက်ကြီးစုတဲ့အောက်လွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်ရက်ပိုင်းအကြာမှာပဲအမေရိကန်သမ္မတတဦးအပေါ်တရားစွဲဆိုနိုင်ရေးစံသတ်မှတ်ချက်တွေကိုသူကရည်ညွှန်းပြောဆိုတာပါ။အမေရိကန်ဒုသမ္မတဟောက်ဘိုင်ဒန်နောက်ယူကရိန်းသဘာဝတံငွေကုမ္ပဏီဘိုရစ်မာမာတားဖြစ်သူဟန်တာဘိုင်ဒန်ရဲ့အလို့ကင်တို့နဲ့ပတ်သက်ပြီးယူကရိန်းဘက်ကစုံစမ်းစစ်ဆေးဖို့အရေးအလဲအလှယ်အနေနဲ့ယူကရိန်းအတွက်အမေရိကန်ရဲ့ဒေါ်လာ390တန်းစစ်ရေးအထောက်ပံ့တို့ကိုသမ္မတထရန့်ဘက်ကဆိုင်းငံ့ခဲ့သလားဆိုတဲ့ကိစ္စကိုမသိတဲ့အကြောင်းလဲကွန်ဝေးကပြောပါတယ်ပြီးခဲ့တဲ့ဇူလိုင်လနှောင်းပိုင်းကယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီနဲ့တယ်လီဖုန်းဆက်သွယ်မှုအတွင်းသမ္မတထရန့်ဘက်ကအပေးအယူဒါမှမဟုတ်လဲ2020ဆိုတာမျိုးရည်ညွှန်းပြောဆိုခဲ့တာမရှိဘူးလို့ပြောဆိုပြီးသူ့အနေနဲ့စိတ်အေးတယ်လို့လဲကွန်ဝေးကပြောဆိုသွားပါတယ်